ကုံတုံးကလည်းခင်ပြီးပြီ။နာမတိလာလည်းစောက်တည်ပြီးဆိုရင်တရားအထုရရပြီလားလို့မိပြန်ရှိပါလိမ့်မယ်။နာမတော့ခဏလေးစိုင်းပြီးတော့တရားအထုရမှာပါ။ဒါပေမဲ့တရားအမထုတ်ခင်တရားနဲ့ဖြစ်တဲ့စိတ်ခင်ခြင်းတွေရင်ဆောင်ရရရင် ကောင်းပါဘူး။အဲ့ဒီစိတ်ခင်ခြင်းတွေမဆောင်ရဖဲတရားအထွေရမရဘူးလားလို့မိပြန်ရှိလာပါဦးမယ်။ရပါတယ်။ဒါပေမဲ့တရားအထွေရင်ကတွေ့လာမယ်။အခက်အခဲပေါင်းများစွာကိုရင်ဆိုင်ကျော်လွန်ဖြေရှင်းနိုင်ဖို့ကိုယ်နဲ့မကွာစောင့်ထားရမယ်။ကိုယ်ဆောင်တရားလေးပါးရှိထားဖို့လိုပါသေးတယ်။ဒီကိုယ်ဆောင်တရားလေးပါးဆိုတာကလည်းအချမ်းမပါဘူး။ ဖျားရှင်ညွှန်ပြခဲ့တဲ့သမထကမ္မထာနည်းရေတွေကတရားကောင်းမှုထားတာပါ။သမထကမ္မထာနည်းရေတို့အကုန်လျှောက်ရှုနေကြရင်လေဇန်စီကြီးတွေရမယ်သမထရာနည်းကပုံပုံပဲရင်းရင်သွားပြီးကျင်လည်နေကြတုံးတက်တဲ့ဖုံတန်ရာတွေကမလွတ်နိုင်ပဲတဝဲလေးလေးဖြစ်သွားပါဦးမယ်။တက်တန်းသူတွေခင်မှာလူလာဖြစ်တဲ့အခါအချိန်ကတန်မှုကြီးလာပါလေ။ဖျားသာသနာနဲ့ကြုံလုံး ဖျားဟောတရားတွေတိကျရနေတော့မှာမြတ်စွာဘုရားရှင်လူလားတော်မူတဲ့တန်လျာစီးရင်မှလူမြောက်ကြောင်တရားဆက်ဟာတတိပဌံဝိပဿနာတရားပါ။ဖျားပွင့်လာတာကလည်းဒီတတိပဌံဝိပဿနာတရားကြောင့်ပွင့်လာရတဲ့ဖြစ်လို့ဒါနနာအတွင်းနဲ့သာသနာပကာလနှစ်ခုကွာခဲ့ကြတာလေဒီတတိပဌံဝိပဿနာတရားပါပဲ။ဒါနသီလ သမထစတဲ့အချက်၃ချက်ကတော့သာသနာတွင်းမှာရောသာသနာပကာလမှာပါရှိပါတယ်။ထူးခြားတာကတော့သာသနာတွင်းမှာတတိပဌံဝိပဿနာတရားတစ်ခုပူလာတဲ့အချက်ပါ။ဒါကြောင့်မို့တတိပဌံဝိပဿနာအလေလက်ခြင်းစဉ်မေခင်လန်းဒီပါလျင်နိဗ္ဗာန်ကိုရောက်နိုင်တဲ့တစ်ခုဒီသောလံတစ်ချောင်းဒီသောလံဖြစ်ပါလေလို့ဖျားရှင်က အတိလင်းဖို့သူဖော်ပြခဲ့တာပါ။ဒါကြောင့်မို့ဒါနတိလသမထဟာရှိတဲ့နဲ့မပေကောင်းပါဘူး။ဒါပေမဲ့မပြည့်စုံသေးပါဘူး။တုံးသက်တခုကျင်းပါပဲရှိနိုင်ပါသေးတယ်။ဝိပဿနာတရားအထုမှသာနိဗ္ဗာန်ကိုရောက်နိုင်တယ်လို့ဆိုချင်တာပါ။ဒါပေမဲ့တတိပဌံဝိပဿနာတရားကိုစအမထုတ်ခင်မှာ ခံစစ်ကလေးကိုတတိပဌံဝိပဿနာတရားတွေနဲ့ထိုက်တန်အောင်ပြုပြင်ပြင်ဆင်ထားမှုကလည်းအရေးကြီးလာပါတယ်။ဒါကြောင့်မို့သမထကမ္မထာနည်းတွေကပဲကောင်းမှုပြီးစတုရာရခကုသောတရားလေးပါးဆိုတာနဲ့အရင်ပြိကံပြုသင့်ပါတယ်။စေမီတွေကိုတွားရတော့မယ်စစ်တီတော်တယောက်မှာစစ်တင်ညာနည်းတွေပါစစ်တီတော်အစုဖွဲ့ရနေခေယံစေဝ ဒီကစားရီလိုအပ်တယ်လို့ကိလေသာစိတ်မြင်ကိုတွားရပြီးကိလေသာရန်သူတွေကိုချိန်မှုရတော့မယ်ယောဂီမှာလဲကိုဆောင်လေးနဲ့ကိုဆောင်တရားတွေလိုအပ်လာပါတယ်ဒီလက်နဲ့တွေကိုကိုမမဆောင်ထားခဲ့ရင်ကိလေသာစိတ်မြင်ရောက်တဲ့အခါကိလေသာရန်သူတွေရဲ့ဝိုင်းပတ်ချိန်မှုခံရရင်ဘာလို့လို့လွတ်ရမှာမသိအောင်ဖြစ်သွားတတ်ပါလေကိလေသာစိတ်မြင်ဆိုတာကလေ အချားနေရာမဟုတ်ပါဘူး။ပုဂ္ဂိုလ်တွေကစိတ်ပါပဲ။ဒီစိတ်ထဲမှာ အိမ်ဆောင်တပ်သားတွေကိုအမြဲစေနေရာယူပြီးဝင်ထွက်သွားလာနေကြတဲ့ကိလေသာရန်သူတပ်သားတွေရှိပါတယ်။သူတွေကတော့လောဘ၊ဒေါသ၊မောဟ၊မာနဒိဋ္ဌိ၊ဝိသိကိစ္စာ၊ဌိနဥပ္ပဒေသ၊အာရိတ၊အနတ္တပ္ပဆိုတဲ့တပ်သားကျော်ကြီး10ယောက်ပါပဲ။လောဘ၊လူချင်းချင်း၊တမ္မချင်း၊ဒေါသ၊အမျက်ထွက်ခြင်း၊စိတ်ဆူခြင်း၊မောဟ၊တွေးဝေခြင်း၊စဉ်ချင်းဉဏ်သိမ့်မဲ့ခြင်း၊မာနထောင်လန်းမောင်းမာမှု၊မှန်ဝင်မှု၊ဒိဋ္ဌိ၊အမြင်၊အယူအဆ၊ယုံကြည်ချက်၊မှားသောအမြင်၊အခြေမရှိသောအယူအဆ၊အယူမှားကိုယူသောသူ၊အကြောင်းနဲ့သောယုံကြည်ချက်ဝိသိကိစ္စာယုံမှားခြင်းစိတ်မကုဖြစ်ခြင်းဌိနထိုင်းမှိုင်းနိုင်ခြင်းဥဒိစ္စစိတ်ယဉ်မြင်သက်ခြင်းပြန့်လွင်ခြင်းအာရိကအရှင်းမရှိခြင်းဒုစရိုက်ကိုမဆက်ဆုပ်ခြင်းဘလွတ်တပမလန့်ခြင်းမယွန့်ခြင်းကာယဒုစရိုက်စသည်တို့၌မလန့်ခြင်းအဲ့ဒီလိုသူတို့တွေဟာဝါယင်တက်သားကြော်ကြီးတွေဖြစ်တဲ့အတွက်စိတ်ပြည့်ရည်လေးအလွန်ကြော်ရပါပဲဘဝတန်ရာအဆက်ဆက်မှာတတ္တဝအတ္တိရဲ့စိတ်ထဲမှာကုမိတ္တအောင်မွေးရလာခဲ့ပြီဖြစ်တဲ့အတွက်လည်းတိုက်ပွဲအရေးဝါနေကြပါပြီဒီထဲမှာလောဘဒေါသမောဟကတော့ဘူ၃ယောက်ပေါ့သူတို့၃ယောက်ဥသိရဲ့တိုက်ပွဲတွေဟာမအောင်မရှိခဲ့ပါဘူးတတ္တဝတွေအတုံးယုံလဲကြတည်ဆုံးပြီးတဘွားပြီးတဘွားသူတို့ကိုမောကြည့်ရှုံးသိခဲ့ရမှာမဟုတ်လားဒီတော့သူတို့ကယောဂီဆိုတဲ့စိတ်နဲ့ဒါတော့မြေကြီးကျူပြီးတရင်ညာထိုင်ရင်လာမစီဖို့ကောအဲ့ဒီယောဂီဆိုတဲ့ကောင်ကဘာကောင်မှုလို့လဲမနေ့တနေ့ကမှစစ်ထဲဝင်လာတာပါတိုက်ရိုက်ခိုက်အတွေ့အကြုံမိပြီးကကိုစီကြောင်းချင်ဘာမှရှိမဲ့ကောင်မဟုတ်ပါဘူးဘယ်ချင်းဘယ်တော့ဘယ်နေရာမျိုးမှာတုံလုံးလေးသွားမယ်ဆိုတာစောင့်ကြည့်ရသေးတာပေါ့ဆိုပြီးကျင်းဝမ်းမန္တင်းကအသက်ဆောင်နေကြမှာပါသူတို့ကသူတို့ပိုင်ဆိုးပိုင်နှင်းလောက်ထားတဲ့ရှေ့ရဲ့နေမြေတွေကိုယောဂီဆိုတဲ့သင်းကိုအဝင်ခံမှာမဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့ယောဂီဝင်လာရင်သူတို့ကနေစရာမရှိတော့လို့ပါပဲ။ဘယ်သူလဲဖြစ်ဖြစ်ကိုနေနေကြနေရာလေးကိုမင်းမိုးကြတာပါပဲ။ကိုဘုံကြီးပျက်စီးသွားမှာကိုဘယ်သူမှမလိုလားကြပါဘူး။အဲဒီတော့သူတို့ကယောဂီကိုနည်းမျိုးစုံနဲ့စောင့်ကြည့်တိုက်ခိုက်ချိန်မုန်းကြမှာပါပဲ။ဒါကိုယောဂီခံနိုင်မှုအတွက်နဲ့စိတ်ရဲ့နေရင်မှာယောဂီရဲ့အောင်းလမ်းကိုစိုက်ထူနိုင်အောင်မင်းတိုက်ပွဲဝင်သွားရမှာပါ။ဒါကြောင့်မို့ယောဂီမှာလုံလောက်တဲ့စိတ်အင်အားကိုးစောင့်လက်နဲ့ညီးပြီးပါစစ်တင်ရည်မရှိရင်တော့သူတို့တွေရဲ့ချိန်မုန်းမှုကိုအလွတ်လဲခံရမှာပါပဲ။အဲ့ဒီတော့ပထမဦးဆုံးကိုဆောင်တရားတစ်ခုကိုစတင်ထူထောင်ကြအောင်ပါရှေ့ခံကပြောခဲ့ပြီးသလိုတရားဆိုတာကရှိသေးတာပါလူတွေမတွေ့ဘဲမျက်စိရှံနေတဲ့အခါဘုရားရှင်ဖွင့်ထွန်းပေါ်ပေါက်လာခဲ့ပြီးတရားမူညာနဲ့တရားလုံးစုံကိုအကုန်စင်သိမြင်သွားတာပါဒါကြောင့်မို့တရားပိုင်ရှင်တရားမှန်တယ်များကိုစတင်တွေ့ရှိသွားဖျားရှင်ကိုပြောရပါမယ်ပြောရမယ်ဆိုတာချက်ပြောဘူးပြောရမယ်လို့ဆိုချင်ပါလေအဲ့ဒီဖျားရှင်ရဲ့ဂုဏ်တော်နန္ဒတဲ့ကဘုဒ္ဓဘာသာဝင်တိုင်းတည်ပြီးဖြစ်တဲ့ဂုဏ်တော်ကိုးပါးကိုအာယုံပြုပွားများလို့ပါပဲအရဟံအဆရှိတဲ့ဖျားရှင်ရဲ့ဂုဏ်တော်ပေါင်းကိုတစ်ခုချင်းစီပွားများမယ်ဆိုရင်ဖျားရှင်ရဲ့ဂုဏ်တော်တွေဟာကိုယ်စီတဲ့ကိတ္တကနပင်ဝင်ရောက်ရှိတာကိုခံစားရပြီးဖယားရဲ့တက်ဟာကိုယ်စိတ်ထဲမှာတရားအထုမဲ့အခိုက်တန်လေးမှာတတ်သည့်အဖြစ်ကိတ္တကနကင်းယုံနေပါလိမ့်မယ်။အငြင်းကင်းယုံနေအောင်လည်းတော့အငြင်းအာရုံပြုနှလုံးသွင်းနေရမှာဖြစ်ပါလေ။ကိုယ့်ရဲ့စိတ်တန်မှာဖယားတက်ကင်းမှုပြီးရောက်လာပြီဆိုရင်အ အားကိုအားထားတစ်ခုရှိသွားပါပြီ။ဒီအတွက်ဘာမှစွေးရစရာ၊ကြောက်စရာ၊ပူဆွေးစရာ၊ချိတ်လန့်စရာမလိုတော့ပါဘူး။ဒီနေရာမှာဖခင်ရဲ့ဂုဏ်တော်တွေကဂရဟံဂုဏ်တော်ဟာတရားအထုတ်မဲ့ယောဂီအတွက်ပါဠိတင်အရှိဆုံးအားဖြစ်ပါပဲ။ဘာဖြစ်လို့လဲဆိုတော့အခုယောဂီဟာကိလေသာဉာဏ်တွေကိုကိုယ်တိုင်စွမ်းတော်ချီးမွမ်းမယ်ဆိုတဲ့စိတ်နဲ့တာဆူထားသူပါ။အဲဒီတော့ဘောဓိပင်နဲ့ရှိပလင်ခက်မှာကိလေသာဉာဏ်တွေကိုအပီးတိုင်ပယ်တတ်ချီးမွမ်းနိုင်ကလေးဖြစ်တဲ့ဆရာရှင်ရဲ့အရဟံဂုဏ်တော်ဟာယောဂီအတွက်ရဲစီးကိုတင်ပေးလိုက်ကြလို့ပါပဲ။အရဟံကိလေသာအညစ်အကြေးတို့မှာကိဉ္စင်ကြေတော်မူသောမြတ်စွာဘုရား။အရဟံလူနာပြည်မှာတို့၏ပူဇော်ထူးကိုခံယူတော်မူထိုက်သောမြတ်စွာဘုရား။အရဟံစိတ်ကိုယ်ရာရ၌ပင်မကောင်းမှုကိုဆောင်ရွက်တော်မူဝေထသောမြတ်စွာဘုရား။တဏ္ဍာန်တမုဒ္ဒတရားလုံးစုံကိုဆရာမကူတရားဘူးဉာဏ်ဖြင့်တည်မြဲတော်မူသောမြတ်စွာဘုရားဝိဇ္ဇာသရဏတံပံတော်ဝိဇ္ဇာ၃ပါးဝိဇ္ဇာ၈ပါးသရဏတရား၁၅ပါးတို့နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားသူကတော်ကောင်းသောစကားကိုစူတော်မူတတ်သောမြတ်စွာဘုရားလောကဝိတုတတ္တလောကဩဃာတလောကသင်္ခါရလောကစသောလောကသုံးပါးတို့၏အကြောင်းမှန်သမျှကိုသိမြင်တော်မူသောမြတ်စွာဘုရားအလုတ္တရောပုရိသဓမ္မတာတိမယဉ်ကျေးသောသူဆုံးမထိုက်သောသူတို့ကိုယဉ်ကျေးတည်ငွေ့အောင်ဆုံးမတော်မူတတ်သောမြတ်စွာဘုရားတထာဒီဝမနုဿာနလက်လူအားလုံးတို့၏ဆရာဖြစ်တော်မူသောမြတ်စွာဘုရားဘုဒ္ဓတစ္ဆာလေးပါးမြတ်တရားကိုပိုင်းခြားထင်ထင်သိမြင်တော်မူသောမြတ်စွာဘုရားဂဂဝါဣတရိယဓမ္မတိရိကာမယတ္တပြတ်ထဟုသောဘုန်းတော်၆ပါးနှင့်ပြည့်စုံတော်မူသောမြတ်စွာဘုရားဣတရိယမိမိစိတ်ကိုအစိုးရပိုင်နိုင်တော်မူခြင်းဓမ္မတရားအလုံးစုံကိုအကုန်စင်သိမြင်ခြင်းကာမအလိုအတိုင်းပြည့်စုံနိုင်ခြင်းယတ္တကျော်သောတည်ရင်တင်ရှားသည့်အရာ၌အတုမဲ့ဖြစ်ခြင်းတိရိဖုံးချက်တည်နှင့်တိဆုံတော်မူခြင်းတရားထတတ္တဝါတို့၏အကျိုးကိုလိုလားတော်မူရ၌မဆုံးမြတ်သောဆွေလုံးနာဝရိယရှိခြင်း။အဲဒီလိုအရဟံသဘဂဝါဆုံးကုဝါသောဂုဏ်တော်တို့နှင့်တိဆုံတော်မူနည်းတဲ့ဖခင်ရဲ့စိတ်တော်ကိုအာရုံပြုကြည့်လိုက်ပါ။ဂျန်သူတွေကင်းသွားပြီဖြစ်တဲ့နေမည်တစ်ခုဟာဘလောင်းအေးချမ်းနိုင်မလဲ။စဉ်းစားကြည့်ရင်သိတာပါပဲ။အဲဒီတော့ကိလေသာကင်းစင်နေတဲ့ဖခင်ရဲ့စိတ်တော်ကိုအာရုံပြုနေစေအထိုက်အကန့်အချိန်ကလေးမှာကိုယ့်ကိုယ်တည်းကစိတ်ရနေနေတယ်မှာလေကိလေသာယံသူတွေဟာဖခင်ရှင်ရဲ့တကူရှိသောအာနုဘောတော်ကြောင့်ကောင်းမှုပြီးပြားဝတ်တော်နေကြမှာပါ။ဒါပေမဲ့ယောဂီကိုယ်နဲ့အပြီးတိုင်မချင်းနိုင်သေးသေးတော့သူတို့ဟာတစ်ချိန်မှတစ်ချိန်မှပြန်ပြီးကောင်းဆောင်မင်းမူလာမှာပါပဲအခုတော့ရည်များရည်နိုင်ဆိုတဲ့သဘောအရကိလေသာမီးလောက်တိခါဖရာကုံတို့အရှင်နဲ့ခိတ္တခဏငြင်းသွားရတဲ့သဘောပါဒါကြောင့်ဖရာရှင်ရဲ့စိတ်တော်ထောက်ပံ့ဟာယောဂီအတွက်အာသစ္စအခြေလမ်းတွေဖြစ်စီတော့မှာပါတကယ်တော့ကိလေသာအညစ်အကြေးကိုကင်းစင်နေတဲ့ဖရာရဲ့စိတ်တော်ကိလေသာအညစ်အကြေးသူတွေရဲ့စိတ်ကြီးနဲ့လှမ်းပြီးအာရုံပြုရတာတော့အတော်အားနာစရာကောင်းလာပါပြီ။ဒါပေမဲ့ ။ဘုရားရှင်ကတတ်တော်ထင်ရှားရှိမယ်ဆိုရင်တတ်တော်တွေကမဟာဗိညာဉ်နဲ့ခွင့်လွှတ်ပေးတာကကိစ္စမရှိပါဘူး။အာယုံပြုနိုင်ပါလေလို့တော့ခွင့်ပေးပါလေဦးမင်း။ဘုရားရှင်ကဘယ်လောက်ထိပေးချင်ပါမလဲဆိုရင်ပြိတ္တာကင်းစင်နေတဲ့စိတ်တုံကကိုယ်တိုင်လေးတင်ချင်တဲ့ဘုရားတသိပါရမီဖြည့်ပြီးမှရလာတယ်တပည့်မြတ်တန်ဉာဏ်တော်ကြီးကတတ္တဝါတူးချင်းတူအလိုရှိတယ်ဆိုရင်တော့ပေးလို့ရနိုင်တယ်ဆိုရင်ပေးချင်တယ်ဥမ္မာအခုတော့ဘယ်လိုမှအပြေးလို့မရနိုင်တော့ဘူးပြိတ္တာကင်းစင်နေပြီလမ်းကိုပြောပြနိုင်ပြီဘုရားရှင်ပြိတ္တာကိုသူ့ဘာမှမရဘူးဘုရားရှင်ကသာသဘောဆုံးဂုဏ်တော်ကူးပါ့မယ်ဒီနေ့အားရစိတ်ချမ်းမြေအောင်အာယုန်ကြည့်သူတို့ပြီးပြီစေတူရာရဲ့ခတ်တရားကြီးဒီထက်ဆင်းဆန်းတင်တာဖြစ်ခဲ့ပြီအာယုန်ကြီးရပါမယ်အဲ့ဒါကတော့ဘုရားမိသားရဲ့အနေပြီးကတော့ဉာဏ်ကြီးကျေနပ်လာပါတယ်ပါဠိစာမေဣတာပါဠိပါရမနဇမဝိရတရား၄ပါးထဲမှာလေဣတာပါရမေတတဝအားလုံးကဣတာဟာမရှိမဖြစ်ဘုရားတရားပါပဲကိုယ့်ကိုယ်ကိုပြန်မြင်ကြည့်မယ်ဆိုရင်လေသူကဘာသာကိုယ့်ကိုယ်ကိုဣတာထားတာကိုယ့်ကိုယ်မေတ္တာရှိတယ်လို့ထင်နေတာကိုအလိုလားမဖြစ်ဘူးသူကကုဘောမလူလားဟန်တူရတယ်ခင်ဗျကုဘောမိတာမရှိဘူးလို့ခင်ဗျားတို့ဆိုတယ်ဘယ်လောက်အနည်းရဖြစ်မလဲဘယ်လောက်ခံကျင်းနေတာကြည့်လိုက်လို့ဒါကြောင့်မိတာတယောက်နဲ့တယောက်တယောက်နဲ့အများဆက်ဆံရတယ်ဆက်ဆံရနေတယ်လို့ကြားခံပစ္စည်းဖြစ်မရှိမဖြစ်လိုအပ်နေပါဘူးအချမ်းမရှိနဲ့အိမ်မွေးတိရစ္ဆာန်လေးတွေတော့မှတခင်လို့သူကစိတ်ဆိုးနေဆုံးနဲ့သူသူချင်းမောရင်သူတို့တွေမကြိုက်ကြတာအမှန်ပါပဲချော့မြူရွေးရပုတ်တက်လိုက်ရင်သူတို့နားနဲ့လက်ခံထားတဲ့မေတ္တာရဲ့တင်ကြတာမှုကောင်းမှုရဲ့စင်းကလူလူလာလာခံကြတာပါဒါကြောင့်မေတ္တာဟာကိုယ်စီနေလုံးကိုအေးချမ်းစေတယ်လို့တပါးသူရဲ့စိတ်နှလုံးကိုလည်းအေးချမ်းရှင်လန်းစေနိုင်ပါတယ်အဲ့ဒါဟာဘယ်အဓိပ္ပာယ်သဘောကိုဆောင်တယ်လဲဆိုရင်အဒေါသပါပဲဒေါသကပူလောင်တယ်လို့အဲ့ဒီရဲ့ဆန့်ကျင်ဘက်အဒေါသကအလွန်တရာအေးမြလာပါတယ်ဘဝတဏှာတစ်ယောက်လုံးမမှတ်မိနိုင်ပေမဲ့ဒီဘဝထဲမှာတော့အခုအချိန်ထိကိုတွေ့လာကြုံလာမြင်လာခဲ့တာတွေပေါ်မှာဒေါသတွေဘယ်လောက်ဖြစ်ခဲ့မလဲရည်တွက်လို့ရမယ်ဆိုရင်တော့မှဒီဘဝထဲနဲ့ရည်တွက်လို့ဆုံးမှာမဟုတ်တော့ဘူးဘုရားကင်းစားကလေးကနေအခုဒီအတန်ကိုကြားနေရတဲ့အထိကိုယ့်ရဲ့စိတ်တမ်းမှာဒေါသတွေဘယ်လောက်ထိမြန်ယူခဲ့ပြီးပြီလဲဆိုတာကြံစဉ်းစားကြည့်ရင်ရင်ဝန်းစရာကောင်းလာပါတယ်။ဒါကြောင့်ဒီဒေါသအမှုတွေမြန်ယူထားတဲ့ကိုယ့်ရဲ့စိတ်ကိုမေတ္တာဆိုတဲ့ရည်ရည်နဲ့ပျက်ပြင်းပေးနေရတာပါ။ဒေါသဟာသူများရဲ့အကျိုးစီးပွားကိုနင်းဖက်ချေမှုန်းပျက်စီးစေသလောက်အဒေါသဆိုတဲ့မေတ္တာကတော့သူတို့ရဲ့အကျိုးကိုလူလားအမှန်ပါပဲဒီနှစ်ခုကွာချမ်းမှုကတော့ကိုကြီးမားလာပါလေဒါပေမဲ့မေတ္တာကုသရဲ့အချိန်မှာတော့တစ်ဖက်ကအတန်ကိုကြားနိုင်မူရာကိုမြင်နိုင်တဲ့ပုံကမရှိပေမဲ့စိတ်ကိုဘဝပြည့်ပြီးဆန့်ကျက်ထုံးလွှတ်လိုက်တဲ့မေတ္တာလိုင်းဟာကိုမေတ္တာကုသရဲ့ရည်ရှိမှုတနည်းနည်းနဲ့ရောက်သွားမှာပါစိတ်တွေကအချင်းချင်းဆက်တက်တဲ့သဘောရှိတာမို့မေတ္တာကိုယ်လည်းမယုံနိုင်ဘူးအထင်ပါနဲ့ပို့တာပို့လိုက်ပါရောက်ကူရောက်ပါတယ်ကိုကသာသူ့အကျိုးလိုလားတဲ့စိတ်ကလေးငြိမ်းထားလိုက်စမ်းပါဘယ်လောက်ကြည့်ချောက်ပဲဆိုတာကြာရင်သိလာပါလိမ့်မယ်မိသားရဲ့တတ္တိဆိုင်တဲ့ဟာဈာခံပစ္စည်းဘယ်လောက်ခြားခြားနေရာဘယ်လောက်ဝီဝီရောက်အောင်ဖောက်ထင်းနိုင်စွာရှိပါတယ်ဉာဏ်မှလက်စုပ်လက်တိုင်းတည်တည်ပြန်မှယူနိုင်မင်းဆိုရက်တိဝိဒံအစွဲကြီးကိုဖျောက်ပြစ်လိုက်ပါလောကမှာမမြင်ရတဲ့စွန့်ရည်တွေကမယုံကြည်နိုင်တော့စွန့်တက်လာပါတယ်တန်မှုတွေမြင်မှလာရဆိုတာအခုတရားအထုတ်ရင်းနဲ့တဖြည်းဖြည်းတိလာပါလိမ့်မယ်တရားအထုတ်တယ်ဆိုတာကဘဂတိမျက်စိနဲ့မမြင်နိုင်တဲ့ တမရဲ့တက်တူစိတ်ထဲမှာဉာဏ်ချင်းစီနဲ့ရှာဖွေခြင်းမဟုတ်လား。အခုယောဂီဟာဘုရားရှင်ရဲ့တတ္တဝအနန္တကိုအတိုင်းဆမဲ့တူညီစွာမေတ္တာထားနိုင်တဲ့မဟာကရုဏာတမဂတ်တိဉာဏ်တော်ကြီးရဲ့အရေးအောင်ရောက်နေပြီဟုဘုရားရှင်လောက်မေတ္တာကိရိယာမကြီးမားနိုင်လာတော့ငါဘုရားသားတော်သတိတော်ပြီပြီ။ကိုယ်ဆွမ်းနေတယ်လို့အထူးကျူးစားပြီးတတ္တဝအားလုံးပေါ်မေတ္တာထားကြည့်လိုက်ပါ။အဲ့ဒီလိုတတ္တဝအားလုံးရဲ့အကျိုးကိုလူလာပြီ31ပုံမှာကျင့်လည်နေကြတော့ဝိနည်းယဒုက္ခိတဒုက္ခိတတတ္တဝအားလုံးများအပေါင်းလူသည်ဘေးရန်ကင်းကွာကျမ်းသာချမ်းသာစွာဖြင့်မိမိခန္ဓာဝန်ကိုချမ်းသာစွာဆောင်ရွက်နိုင်ကြပြီ။သစ္စာလေးပါးမြတ်တရားကိုသိမြင်နိုင်ကြလား။တဏှာကိုစင်းမှအမြဲလုပ်ခြင်း၏အင်းကြီးအမှန်ဉာဏ်ဤပန်သို့ခြင်းဉာဏ်စွာဆက်ရောက်နိုင်ကြပါစေ။အဲဒီလိုစိတ်ထဲကဆူပြီးမေတ္တာစိတ်နှလုံးသွင်းကြည့်လိုက်ပါ။ဒါလည်းတော့ချုံပြီးဖြန့်ကျင်ရင်ကထားလိုက်တဲ့မေတ္တာပါပဲ။မေတ္တာပုံနည်းတွေကတော့စုံလို့ပေါ့လေ။တရားမျက်နာပေါ်မူတည်ပြီးပို့တာ။တတ္တဝပေါ်မူတည်ပြီးပို့တာ။ပုဂ္ဂိုလ်တွေပေါ်မူတည်ပြီးပို့တာ။စသဖြင့်အစုံပါပဲ။အလုံးပို့နိုင်ရင်လည်းအကောင်းဆုံးပါပဲ။ဒါပေမဲ့သကလုံးတွေတရားမှတ်ရတယ်ရှုပ်ထွေးနေနိုင်လေမေတ္တာရဲ့အတန်းကမပေါ်မလင်ဖြစ်နေမှာမို့ရှုပ်ထွေးပြီးလဲမသွားမှုလည်းအရေးကြီးပါတယ်အရေးကြီးဆုံးကတော့ကိုယ်စိတ်ကိုဘုံဘုံပြုပြီးစัจจံလအနန္တဘောမေတ္တာဆိုင်တဲ့ဒီဖြန့်ကျက်ထုတ်လို့သိဝီလိုက်နိုင်ပြီလို့အာယုံပြုနိုင်ပါပဲတတ္တဝါရဲ့အကျိုးကိုလူလာတဲ့စိတ်ဟာကိုယ်စိတ်တဏ္ဍာမဖြစ်လာပြီဆိုရင်ဘုရားရှင်ရဲ့မဟာဘုရားဉာဏ်တော်ကြီးအောင်မှာမိမိကကနေရာယူနေပြီပေါ့အဲ့ဒါဆိုရင်မေတ္တာလိုင်းကိုထုတ်လို့ရဘူးဖြစ်တဲ့ကိုယ့်ရဲ့စိတ်တဏှာဟာလေဘလောင်းစင်ကြင်မြင့်ရသွားပြီလေဆိုတာတက်ဆကြည့်ပါဘုရားဘုရားရှင်ရဲ့အရဟံအစရှိသောကိုးပါးသောဂုဏ်တော်တွေနဲ့အတူအခုမေတ္တာဓာတ်တွေထုတ်လို့ပြီးဝရာဖြစ်နေတဲ့မိမိရဲ့စိတ်တဏှာဟာဖလားတောင်ငင်းချင်းအင်းများနေလိုက်ပါလေ။ဒီလောက်ထိဆိုရင်တော့ငါစတူရဲခန့်တရား၄ပါးတွေကနှစ်ပါးလေးနဲ့တရားအထုတ်ဖို့ရအတော်လုံလောက်တဲ့စိတ်ဖြစ်နေပါပြီ။နောက်တတိယတရားတစ်ပါးကတော့32ခုထာကကမ္မထာမင်းဖြစ်ပါလေ။ဒီတရားကလည်းမရှိမဖြစ်ကုသံတရားတစ်ခုပါပဲ။တတ္တဝါမှန်သမျှဟာအတိတ်အကြောင်းအရာအဝိဇ္ဇာသင်္ခါရတိကြောင့်ခန္ဓာ၅ပါးရလာကြတာပါဘုံဘဝလေးရမှမသိလို့နိဗ္ဗာန်ရဲ့တစ္ဆာတရားကိုမသိမြင်နိုင်ဘူးလို့ကာယကံမှုဝစီကံမှုမနောကံမှုတွေနဲ့ဆုတောင်းဖြည့်ခြင်းကျောဆုလုက္ကံခဲ့ကြလို့ခန္ဓာ၅ပါးရလာကြတာပါဒါကတော့ပရမတ်အရှိအမှန်တရားကိုဒါဥရောဒီနေရာမှာခဏထားပါအောင်နောက်ပိုင်းမှာအသေးစိတ်ပြောရမယ့်ကိစ္စပါ။အခုဟာကသမုဒိနေတဲ့အရာမျက်မြင်ခန္ဓာကြီးရဲ့ကိစ္စကိုပြောရမှာပါ။တတ္တဝါတိုင်းဟာမွေးဖွားလာပြီလို့အဲလိုမွေးဖွားတာကလည်းဥကပဲပေါက်ပေါက်မိခင်ကပဲမွေးဖွားမွေးဖွား။တန်စီတစပဲဖြစ်လာဖြစ်လာ။ဘယ်လိုလဲမွေးလာမွေးလာပေါ့လေ။အကောင့်ထဲဒရက်ကြီးဖြစ်နေလောကမြင့်လေမျိုးရောက်လာကြပြီဆိုရင်ဝန်ထဲမှာမွေးဖွားပဲဖြစ်ကပ်ပါလာတဲ့တက်တာရဒိဋ္ဌိဆိုဒါဟာငါခန္ဓာပဲလို့ယူလိုက်ကြတော့တာပါပဲစစ်စစ်ထဲမှာလည်းပညာကလည်းဒါငါခန္ဓာပဲလို့နှစ်သားလိုက်တော့တာပါပဲတိတ္တနဲ့စိတ်ကလေးကလည်းဟုတ်တယ်ဒါငါခန္ဓာပဲလို့တည်နေလိုက်တော့တာပါပဲဒီတော့မွေးဖွားတဲ့အမှားသုံးမှုဖြစ်တဲ့ဒိဋ္ဌိတင်ညာစိတ်ဓာတ်ဆိုတဲ့ဝိပ္ပန္နတရားသုံးခုဟာတတ္တဝါတွေအတွက်အမှားတန်တရားကိုစတင်လက်ဆီတော့တာပါပဲ။စကားမပြောတတ်ခင်မလူရှာတတ်သေးခင်ကလေးက မှားသုံးမှုနဲ့အခြေပြုလာတဲ့တ attva တွေဟာကံစိတ်ဥတ္တုအာဟာရအကြောင်းတရားလေးပါးကြောင့်တဏှိချာရင့်တန်ကြီးထွားလာကြရတာအသိဉာဏ်လေးတွေဖြစ်လာပြောစုတုံ့ပြန်တက်လာကြပြီဆိုရင်ပုဂ္ဂလပညာဆိုတဲ့ငါဟာယောက်ျားပဲငါဟာမိန်းမပဲဆိုတဲ့အစွဲတဏ္ဌာနပညာဆိုတဲ့ကိုယ့်ရဲ့ပုံကံကိုဆွဲထားတဲ့အစွဲတမုဟပညာဆိုတဲ့ကိုယ့်ရဲ့အပေါင်းစုခန္ဓာပေါ်မှာဆွဲထားတဲ့အစွဲကနပညာဆိုတဲ့ကိုရထားတဲ့ရုပ်တုံးခဲကြီးကိုရှင်းတက်တဲ့အစွဲအမေဖေကကိုယ့်ကိုခေါ်ဝေါ်ဖို့ပေးထားတဲ့နာမည်ဖြစ်တဲ့နာမပညာအစွဲတို့ကလည်းတဖြည်းဖြည်းနဲ့အာတန်ခံရလာတော့တာပေါ့ဒီလိုနဲ့ဒီရင်ရောက်လာတော့ငါဟာလှတယ်သူကမလှဘူးငါ့မျက်လုံးကြီးတွေကတမင်မျက်လုံးနဲ့ရခုံးကြီးတွေကရင်းရောတောင်လေးတွေလိုပဲတဲ့နာရန်ကြီးတွေကစင်းနေတာတောင်လေးတွေကပလဲလုံးကြီးချီထားတယ်လို့စံကီတာကလည်းပဒုံးရောင်နဲ့နှုတ်ခမ်းကြီးတွေကမျက်စီပိုင်းရဲ့ဖွင့်ချက်တွေလိုကိုနီယန်ကအင်ဂျီမာလေးလိုစသဖြင့်တင်စားဖွင့်လိုက်ရုပ်စုချတဲ့ညတွေပုံမှာဟုတ်နူးနူးနဲ့တာယာစိတ်ကိုညှို့တာပါပဲအဲဒီလိုတာယာစိတ်ကိုလာလိမ့်ပြီးမိမိခန္ဓာပေါ်မှာခင်မင်းတွေတာတက်မှန်မှုအားကြီးလေလို့ပါပဲနေထိတ်မခံနိုင်နှင်းငွေအရင်မခံနိုင်လေးတိုင်နာအောင်ကစသင်းပုံစံအလှပြက်သွားမှဆိုလို့လေးတံကိုမခံနိုင်တော့အောင်ထိမိမိခန္ဓာကိုယ်ပေါ်မှာတာယာစိတ်တွေကအားကြီးလာနေပါပြီ။မနှတဲ့သူတွေကလည်းမနှတဲ့အလျောက်စိတ်အားငယ်ကြတာပါပဲ။နောက်ဒီလိုပုံစံမျိုးနဲ့နောက်အဖေမိကဘာဖြစ်လို့မွေးပြေးလိုက်ကြတယ်လဲမသိဘူးနော်ဆိုပြီးမသိတဲ့အပေါ်မှာနားမလည်မှုထပ်ဆင်းလို့အဖေမိကအပြစ်တင်တတ်ကြပြန်သေးတယ်။ဒါကြောင့်မိမိခန္ဓာပေါ်မှာမူတည်ပြီးတွေ့တာတတ်မှတ်တဲ့လောဘရင်မကျေနပ်စိတ်ဝင်တတ်တဲ့ဒေါသရင်လာပါမှုပေါ်မူတည်ပြီးမင်းတက်တဲ့မာနရည်တွေကနေရည်လာကြတော့တာပါပဲအမှန်တော့ဒိဋ္ဌိဆိုတဲ့အမြင်မှားကြောင့်ဖြစ်လာတဲ့တဏှာနဲ့မာနတွေပါကဲအဲ့လိုလှနေမလှတယ်ဆိုတဲ့မျက်မြင်ခန္ဓာကြီးကိုပဲဒဇတ်စီဆွဲဖြုတ်ကြည့်ကြရအောင်စေရင်တို့တပုံပုံမှာပြီးတော့ခန္ဓာကိုယ်မှာရှိနေတယ်များနေရာလက်မကျန်ပေါက်နေတဲ့အမင်းမင်းမင်းမလည်းရောတပုံပုံပါခြေချောင်းဆေချောင်းလုံးကခြေသေးကိုခွာပြီးတပုံပုံပါလက်သေးကိုလည်းဆဲသုံးလုံးခွာပြီးတပုံပုံပါပြီးတော့သွား36ချောင်းသွားဆေချောင်းလေးရှိမှသွားရည်နှုတ်ပြီးတစ်ချောင်းချင်းစီစုပြီးတပုံပုံလိုက်ပါဒီငါမျိုးဆက်ချုပ်ပြီးပုံလိုက်တယ်လက်ကျန်ရုပ်ကြီးကဘလို့ဖြစ်သွားလဲမှန်းကြည့်ကုဏကချောပါလေလှပါလေဆိုတဲ့သူကိုလှနိုင်ဦးမလားရုပ်ဆိုးလို့မလှလို့စိတ်ကကြနေတဲ့သူရောပြန်ပြီးလှလာဦးမလား32ခုထာတဲ့ကအဲဒီ5ခုလောက်ဖြုတ်ကြည့်တာနဲ့တော်တော်အဖြေပေါ်နေပါပြီဒီတဲ့ဆက်ပြီးဖြုတ်ကြည့်ရင်အရေးများပါပါကိုတစ်ကိုယ်လုံးခွာလိုက်ပြီးရင်ငရေရေကြီးဖြစ်ကြနေတဲ့အသားတွေကိုဒီတဲ့ဖြတ်ထုတ်ပြီးတော့တပုံပုံလိုက်တကူလုံးမှာရှိနေတဲ့အကျိုးတွေကိုဖြတ်ထုတ်ပြီးတပုံပုံလိုက်တကူလုံးမှာရှိနေတဲ့အကျိုးတွေကိုတပုံပုံလိုက်အဲ့ဒီအကျိုးတွေကယူရင်းချင်စီတွေကိုထပ်ပြီးတော့တပုံပုံကဲအခုအနေထားတိုင်းနှမ်းစာလေးကြည့်ကြည့်ပါဦးခုနလူကဘလို့မှရက်တည်လို့မရနိုင်တော့ဘူးထောက်ကန်ထားတဲ့အကျိုးတွေအကျိုးတွေအသားတွေမရှိတော့ဘူးပျောက်ခွေပုံကျသွားပါပြီဒါကအပြင်းအမြင်ရတဲ့အတိုင်းမျိုးခွာကြည့်ပြီးတဲ့နောက်တွေ့ရတဲ့မြင်ကွင်းပါအခုဆိုရင်အတွင်းမှာအလုံးလုံးနေတဲ့ကလေးစားအပိုင်းတွေပဲကျန်တော့မယ်ကြောက်ကနှလုံးအသေးအမည်တရေရွတ်အဆုတ်ဥမဥဒိန်အစာတက်အစာဟောင်းစတဲ့ပထဝီဓာတ်20တွေကကျန်တဲ့အပိုင်းတွေကိုတစ်ခုကိုတစ်ပုံစီပုံကြည့်လိုက်ငါကလည်းဆရာဖျားကြီးအရှင်သနကပြုလို့ကြိုးထားတာမှတ်မိပါသေးရဲ့တုတ်ခန္ဓာကိုယ်တွေဟာအပြင်ကအရေးရာနဲ့ဖုံးထားလို့သာဖွင့်ထားမယ်ဆိုရင် ရင်ကောင်တလောင်းလောင်းနဲ့အမြဲတမ်းရဲ့ခတ်နေရမယ်ဆိုတာအချို့ဆွေးရုံတွေမှာတွေ့ဘူးမှာပေါ့အစာရင်တို့ဥတို့အခွဲခံရတဲ့လူနာတွေလေပလတ်စတစ်အကြီးနဲ့အပြင်ကိုထုတ်ထားလို့ကာယကံရှိလူငယ်များတော်မှကိုယ့်ဥကိုမကြည့်ရဘူးဝန်းထဲမှာမမြင်သင့်နေတဲ့အတို့ဖုံးထားကွယ်ထားရတာပါအညီအစုပ်အပုပ်အဲ့တွေနဲ့လူကြားထဲမှာမတင့်တယ်မှာစုလို့အရေးသားကဖုံးထားပေးရတာပါဒါကအရေးသားပေါ်မှာအဝတ်အစားရောင်းလို့နေစဉ်ညနေရှိမိကနှကန်းနေစားတဲ့အစဉ်တစားအမွမ်းမှအခြေသမျိုးစုံနဲ့မျက်စိကိုလှည့်ပြားပြီးတော့ခြေသားကြရာထုခြံရနေပြန်မှာဆိုရင်လေဝတ်စုံပေါ်ကအစဉ်တစိမျိုးမျိုးခွဲခြားမှုတွေနဲ့ဆိုတော့လူဟာမှန်တက်စရာပြည့်နေပေါ့ဒီလိုအရေးများပေါ်မှာအစဉ်စဉ်ဖုံးလွှမ်းထားမှုတွေကြောင့်အရေးများရဲ့အတွင်းဖက်အောက်ဖက်မျက်နှာစာတွေမှာဘာတွေရှိကြလဲဆိုတာတင်ရန်တစ်ဆင့်မြတ်တတိမြာမိကြပြီဘူးဒါတော့မှပထဝီဓာတ်အဆုနှစ်ဆယ်ပဲရှိပါသေးတယ်ဒီထည့်ရင်စရာဆက်ဆုပ်စရာကောင်းရင်အာဘုဒ္ဓအဆုဆင့်နှစ်ခုရှိပါလိမ့်မယ်တဲ့ခြင်းတလိတ်တို့ပြီးသွေးချွေးအစီရင်အစီကဲရဲ့ရင်အစီကြီးတတွေ့နိုင်ရင်နှစ်ချီအစီဘုကျင်ငယ်ဆိုတဲ့လမ်းစုံကြီးစွနေရာတွေကခန္ဓာကိုယ်နေရာအနှံ့အမြင်တွေကင်းရောက်နေတာပါမလင်မူလင်တိုင်းပေါင်းတိုက်ခင်မိမိတစ္ဆကထွက်တဲ့နံ့ကိုတတိထားပြပါလားအဲ့ဒီပုံစံတွေကရှင်ထွက်လာတာဒီပေါ့ဒါတော့မှတတိပင်ကြီးကဈာနရခံထမ်းလို့အဲ့နဲ့ကိုထွက်မလားဟောတော်တော်များများဆင်းဆင်းလာပါဦးမယ်မင်းကတနည်းလုံးအောင်ထားတဲ့အဲ့နဲ့ကျင်ငယ်သွားရင်ထွက်လာပါဦးမယ်အနံ့ဆိုးတွေသွားတိုက်စီးအဲ့နဲ့လေးနဲ့ဖုံးအိမ်သားထဲမှာချိန်ထားတဲ့ပြုံလို့ပြစ်တွေကအနံ့တွေနဲ့ရင်းရင်းတက်နိုင်ပြီလို့လားကိုယ်တည့်ရောအိမ်သားထဲကိုနောက်ထပ်ဝင်လာမယ့်လူတွေတည့်ရောအထိုက်ရောက်တက်တာကဒီသောရ၄ခုနဲ့ဝါရောတဲ့6မျိုးအကြောင်းကတော့တိုင်တယ်မရတာမှုရင်းနေလည်းမဖြစ်တာမှုထင်မပြောတော့ပါဘူးဒါပေမဲ့ဒါတွေကလည်းဘုရားရှင်ရဲ့ဉာဏ်နဲ့မြေသားခဲ့ပြီးဖော်ထုတ်ခဲ့ပြီးသားပါအခု32ခုဌာနကတော့လူတိုင်းမြေတားနိုင်တဲ့အရာမျိုးခွဲခြားဆိတ်ချကြည့်တာပါ။ကဲအဲ့လိုခန္ဓာကိုယ်မှာရှိတဲ့သဘင်ကဆက်လို့ဥနောက်ထိပထဝီဓာတ်အပုံနဲ့ဆက်အဲ့ဒီကဆက်လို့ကျင်ငယ်ထိအာဘောဓာတ်7ပုံတို့ကိုအခုအသုံးများရဲ့ကျွတ်ကျွတ်အကလေးတွေနဲ့တပုံစီထည့်ခြင်းနဲ့ထည့်ဒါမှမဟုတ်ဈေးထဲမှာစက်သားတွေပုံရောင်းတယ်လို့ဂျောင်းတုတ်ပြားကြီးပုံမှာတပုံစီပုံရှင်နဲ့ပုံအဲ့ဒီပုံကြည့်ရင်ဘယ်မှာလဲငါဟဲ့ဆိုတာလေဘယ်မှာလဲဆွမ်းမဲ့ဆရာဆိုတာလေဘယ်မှာလဲငါရဲ့အစပဆိုတာလေဘယ်မှာလဲတမင်မျက်လုံးတို့ပဒုံးရောင်ပြသားတို့နည်းစဉ်ကခန့်လွားတို့ဇင်းရောင်မျက်ခုံးတို့မလဲစီထားတဲ့သွားတွေလို့ဆိုတာလေသွားဆိုလို့ပြောရအောင်မယ်သွားတစ်ချောင်းစီမှာတော့ကငြင်းရတဲ့အပိုင်းကတဖုံးရဲ့အပြင်ဘက်မှာတဖုံးရဲ့အတွင်းပိုင်းလူကြီးရဲ့စီမံအမြင့်တွေရဲ့ချုံချုံမြောင်းကြီးကဘယ်မှာလှနိုင်ပြီလို့လဲ။ကဲဒီလောက်ဆိုရင်ဖြည့်ရှင်းသွားပါပြီ။အဲဒီတော့တဘောအလုံးတတန်မြာလုံးကုတ်ကူပေါ်မှာဆွေးနွေးထားတာလေ။ကုတ်ကူပေါ်မှာမရှိရင်လည်းသူများကိုခန္ဓာကိုလှမ်းကြည့်ပြီးမင်းငုတ်တွေတာထားတာလေ။ဒါတွေကြောင့်အခမ်းအနက်ရာဂစိတ်တွေလောချထက်တန်ခဲ့ရတာဒီဟာ။32ခုထာတာကိုပိုင်းပိုင်းဖြူကြည့်လိုက်ရင်စုပေါင်းဆက်ပေါင်းဆိုတဲ့ကာယတဘာဝကြီးပါပဲဆိုတဲ့အတိအကျတတ်နိုင်သလောက်ငြိမ်မှုငြိမ်ရှုပုံတော့မှာပါ။ရှင်းတော့က32ခုထာတာကိုအငြင်းစင်နေဖြူမှန်နေလို့ရှိတဲ့ယဟန်တဘာဟာတောရင်းတဏျာမှာရုပ်အစင်းဖြည့်ပြတဲ့မိမိမျိုးတယောက်နဲ့ဉာဏ်ချင်းဆိုင်တွေ့ပါလေ။အဲဒီမိမိမျိုးကလည်းအိမ်ကောင်နဲ့ကွေးလာပြီးချင်းဦးတဲ့ရထွက်လာတဲ့အခါအဲ့ဒီအနေနဲ့တွေ့တဲ့အခါအခုအခါရဖြစ်တင်းပိုက်မယ်ဆိုတဲ့အကျဉ်းနဲ့ယူဆယ်ပြုံးပြီးပြုံးလိုက်ပါလေ။နေအောင်ကြီးအဲ့မှာတွားရဲ့အစီအလေးပေါ်မှာကျလာတဲ့အလင်းရောင်ကနေတဆင့်32ခုတတ်တဲ့အစီပိုင်းတစ်ခုရှုမြင်မိရတာဆက်လို့ အဲ့ဒီဟာအများအားနှလုံးသွင်းစင်ကြယ်နေကြ32ခုတန်တဲ့ကမ္မထံပေါ်ထမှန်ရှုလို့သွားမိပါလေ။အဲ့ဒီကတစ်ဆင့်ဝိပဿနာဉာဏ်ရောက်ရုပ်ဉာဏ်ဖြစ်တဲ့တရားတွေကိုရှုလို့ပေါင်းများလိုက်တာ။အဲ့ဒီနေရာမှာလေအဲ့ဒီဟာအတောကုန်ခံလို့ရဟန္တာမထေရ်အရှင်မြတ်ကြီးဖြစ်ခဲ့ရတယ်လို့ဖတ်မှတ်ခဲ့ရပါလေ။အကျဉ်းသမားမိမိမျိုးကတော့သူ့အကျဉ်းနဲ့သူဖုဒုစင်နေပြန်ပါမယ်မတိနားမလဲဆိုရင်ချင်းချင်းခင်ပါပါပဲ။ဒါကြောင့်32ခုတာသာကမ္မထံကိုနှလုံးသွင်းစင်ရှုမှတ်ပေါင်းများထားခြင်းဖြင့်တရားထုစေကာလမှာဝိသဘာကအာယုနှောက်ရှက်တွေဟာအတွင်းဆိုင်တွေကတစ်ဆင့်ဝင်ရောက်လာမယ်ဆိုရင်အဲ့ဒီကမ္မထံရဲ့အထောက်ပံ့ကြောင့်အဲ့ဒီအာယုတွေဟာချီးကျူးမရတော့ပဲရပ်တန့်သွားစေနိုင်ပါလေ။ပြီးတော့ကိုယ်ဟာအဲ့ဒီတည်းမှာအစွဲတန်စရာအားကောင်းတဲ့သူဖြစ်ရင်ဒီကမ္မထံကိုတော့မဖြစ်မနေကြိုတင်စင်ကြယ်ရှုပွားထားဖို့လိုပါပဲ။ဒါကိုအနာဂံဖြစ်တဲ့အထိရှုပွားသွားရမှာပါ။အနာဂံတည်းလို့ကာမရာဂနဲ့ဒေါသပယ်ရင်လည်းတိတ်မလို့တော့ပါဘူး။ဒါပေမဲ့သူတော်ကောင်းဖြစ်သွားပြီဆိုရင်တော့ဘယ်ကမ္မထံဆိုရင်အမှုဆုံးကောင်းတဲ့ကမ္မထံဆိုရင်မရှိပါဘူး။စတုရာရဲ့ကကုသံတရား၄ပါးထဲကတတိယဖြစ်တဲ့32ခုတာကကမ္မထာဟာနာငါဟာငါခန္ဓာဆိုတဲ့အစွဲတွေကိုယောဂစီနိုင်တဲ့ခြင်းတဏမာနဒိဋ္ဌိတွေကိုလည်းဖိနှိပ်ချိုးနေနိုင်ပါလေ။ပညာဒိဋ္ဌိစိတ်ဓာတ်ဝိပလကအမှားတွေကိုလည်းဖိရှားနိုင်ပါလေ။မေမောတွေ့တာတတ်တဲ့ယောဂစိတ်တွေကိုလည်းဖိချိုးမောင်းထုတ်နိုင်ပါလေ။ဒါကြောင့်မို့ရှိမှဆိုရင်ကမ္မထံ၄၀လေးကအတုပကမ္မထံ၁၀ပါးကိုတုတ်တန်တစားပြင်လေးမှာအလောင်းကောင်ကြီးကြည့်ပြီးတီးတန့်သွားရောက်အားထုတ်ကြတာရှိပါတယ်။အခုခင်ဗျာလည်းအထုတ်ဆရာတော်ကြီးတော်တော်များများအားထုတ်ကြတာရှိပါတယ်။ဒီလိုလုံးနိုင်မှုကလည်းတမာတိအတော်တန်ရင်းချက်မှလုတ်ကောင်းတာပါ။တမာတိရဲ့တရားတစ်ပါးနဲ့သူများလုပ်သလိုလိုက်လို့အောင်မှဆိုရင်ဖာတုယခိပုံအိုင်ပြေယုံနာရှိပါလိမ့်မယ်။တုတ်တန်တော်ဝင်ယုံကိုကြောက်တာရင်ရှေ့မှာတွေ့နေတဲ့အလောင်းကောင်ကြီးကိုကြောက်တာနဲ့သေးလီချောက်ချာသုံးနှုတ်ပြတ်သွားနိုင်ပါလေ။ဒါပြင်ချောချောလန့်လန့်အရွယ်ကောင်းတိတိကျကျအလောင်းကိုတွေ့ရင်တော့မှရာဂစိတ်ဖြစ်ပေါ်နိုင်သေးတာမို့လေ့ကျင့်ရင်အထောက်အပံ့ပစ္စည်းအလောင်းကောင်းတွေနဲ့လေ့ကျင့်ရင်ကွင်းဖြစ်တဲ့တုတ်တန်တစားပြင်တွေမှာသွားရောက်ရှိပွားဖို့ကလွယ်လာတာမဟုတ်ပါဘူး။ဒီတော့ဆုံးကပြောခဲ့တယ်လို့ကိုယ့်ကိုယ်ခန္ဓာကြီးကိုပဲ32ပိုင်းစလုံးတစားတွေတစ်ခုစီဖြုတ်ကြည့်နေပြီ။ကြာရင်အပြည့်အမြင်မြင်မှုတဲ့တဏှာဉာဏ်တွေဝင်လာမှာပါပဲ။ဒါကြောင့်32ခုတာတာကမ္မထံကတော့တရားအထုတော်မယ့်ယောဂီတွေရှင်ရင်းဆောင်လာခဲ့ရှိနေတယ်လို့ဆိုခြင်းပါလေ။ဒီနေရာမှာတစ်ခုပြောချင်သေးတာကဒီကမ္မထံဟာသမထကမ္မထံတွေပါ။ဝိပဿနာအားကောင်းမှုရာအတွက်အထောက်အပံ့ယူနေတယ်ဆိုတာကိုသိစေချင်တာပါပဲ။တကယ်ဝိပဿနာအားထုတ်လို့တတိသမารိတွေကောင်းလာပြီဆိုရင်တော့လက်ကျင်ရင်အထောက်အပံ့ပစ္စည်းတွေလည်းမလိုတော့ပါဘူး။လက်ကျင်ရင်ကွင်းတွေလည်းမလိုတော့ပါဘူး။မဖြစ်ဖြစ်အောင်လုပ်နေရတဲ့ကြောင်းကျမှုတွေလည်းမလိုတော့ပါဘူး။ဝိပဿနာသမားဆစ်ဆစ်ဟာအချိန်မရွေးနေရာမရွေးသူစိတ်ထဲပေါ်လာတဲ့ညကိုစောင့်ကြပ်စစ်ဆေးရင်းကအားလုံးဟာဒုက္ခသစ္စာကြီးပဲဆိုတာသူစိတ်ကံတာမှာထင်ရှားပေါ်နေမှာပါ။တကယ်ဝိပဿနာသမားဆစ်ဆေးဟာသူစိတ်ထဲပေါ်လာတဲ့ညဝင်ထွက်သွားလာနေတဲ့ညတွေဟာသူ့အတွက်လက်ကျင်ပုံလက်ကျင်ပဲလက်ကျင်ရင်ပစ္စည်းတွေပါပဲ။အဲ့ဒီအချိန်မှာဘဝကတခြားဓမ္မကတရားနဲ့ဖြစ်မနေတော့ပါဘူး။ဘဝနဲ့ဓမ္မတစ်ခါချင်းဖြစ်လို့ဝိပဿနာဆိုတဲ့စိတ်လို့လူမှုပတ်ဝန်းကျင်မှာသူမလုံးမဖြစ်လုံးရမယ့်အလုပ်တွေနဲ့ရှင်တွဲရင်လုံးသွားတတ်နေပါပြီ။နောက်တစ်ခုကတော့တည်ခြင်းတရားကိုရှုမြင်ခြင်းပါပဲ။လူတိုင်းလူတိုင်းလူဆိုတာတင်မျိုးကြီးပါပဲကွာ။ငါတို့လည်းတစ်နှစ်တည်းရမှာပါပဲလို့လွယ်လွယ်ပြောတတ်ကြတာပါပဲ။အဲဒီအချိန်မှာတင်မင်းကရုပ်တရည်ရောက်လာပြီ แกดาเซนอคุเตลีหลุสู้ไล่ฮะนี่บ่าวเอวเซ็งชาดีหลุคลีริกาหลุลาไม่หยอกดีกูกระดุริกาเนี่ยลุงนักษาตันลันจีเนี่ยอะหยาจีจันนี่ดีเด้ลูกยินจะทุ่งจำมาบ่าวตูเมียอาตุบะโหไล่ปู่เองเนาะอืมตูดาตีตั้วนี่มาแล้วตะนี่ตีอ่ะอุ้มมาบ่าล่ะลูกနှလုံးသွင်းမိတာတဲ့တော်ပါသေးရဲ့ငါတို့မတည်သေးလို့ဆိုပြီးကိုကပဲတည်ခြင်းတရားကလွံ့မြောက်နေတယ်လို့လုံးတံပံနှလုံးသွင်းနေကြတာကပုံများပါလေအဲ့ဒါဘာလဲဆိုရင်ကိုတကယ်တရားမယ်ဆိုတာကိုလက်မခံခြင်းနဲ့စိတ်ပါပဲဒီစိတ်ကြောင့်လဲသူများတည်တာကိုကျန်ရင်သူမိသားစုတွေနဲ့ထပ်တူဝန်းနေခြင်းလဲဝန်းပြီးဝန်းနေပေးလိုက်အောင်မလဲဒါနဲ့တည်ခြင်းတရားကိုတော့เฮ้ขนาดนั้นจุเนี่ยไม่ทันรู้เนาะตุ๊สีก็ยองรู้แห่มล่ะเนี่ยลูกชื่อแท้อ่ะจ้องกันกันพี่ต้นหนีมิจะบาเลยดาก็ปุถุชนเนี่ยตบามาบาเลยปุถุชนဆိုတာကเตียมาจောက်တဲ့မျိုးကိုเตียมาจောက်လို့တီးဖို့အတွက်ဘာတွေပြင်ဆင်ပြီးကြတယ်လဲဆိုရင်ညာတော့ဖြင့်ဘာမှမပြင်ဆင်ရသေးတဲ့သူဒုညေဒီမကအများပြားလာပါလေဒါဖြင့်ဘာတွေလုပ်နေကြတယ်လို့မေးလိုက်ရင်တော့ထားခဲ့ရမှာတွေအတွက်တဘောအလုံးအချိန်ကုန်ခံပြီးလုပ်နေကြပြီးတော့ယူသွားရမှာတွေအတွက်တစ်နာရီတစ်မိနစ်ကလေးများကြီးမလုပ်ရသေးဘူးပေါ့လို့ဖြေကြမှာပါပဲဒါပေမဲ့ဒီအဖြေကတော့အရင်းအဖြေအောင်ကြိုးစားနေသူတွေနဲ့အရင်းအဖြေတွေကတညီတညွတ်နဲ့ဖြေလိုက်တဲ့အဖြေပဲဖြစ်ပါတယ်တာမန်ပုထုရှင်တွေအတွက်ကတော့ဒီစကားမျိုးပြောဖို့နေနေသတာဒီစကားကြားရင်တော့မှဘယ်နဲ့တိတ်ကြေကိုလွယ်လွယ်ကူကူနဲ့နားလည်နိုင်ဖြစ်လာပါလေအချိန်နဲ့ဒီရည်ဒီလူကိုဆောင်သင်းရင်းရှိဆိုတဲ့လောဘဆိုတဲ့ပုံမျိုးလေလူများကြားဝကြတာပါပဲဒါရင်ကကို့အတွက်ပြညာတတန်ကြီးအနှစ်80လုံးလုံးတေချာောက်ရထားတဲ့လူလူနဲ့တရားတော်အားမထုတ်ပြလိုက်ခြင်းနဲ့အီယောအီယောနဲ့တည်တော်ကြတာကအနန္တပါဒီကလာကံတချက်ဆိုတာကတကယ်တော့ပြည့်ညက်ပါပဲစက္ကန့်အလိုက်နာရီအလိုက်ရက်အလိုက်လအလိုက်တွေတပိုင်းတပိုင်းစီပေါင်းပြီးတော့ဆက်ဆက်ထားတာပါအနည်း80လုံးတကယ်နဲ့ရတဲ့သူရဲ့လို့မရှိပါဘူးလူတိုင်းလူတိုင်းတတ္တဝါတိုင်းရနေကြတာကတနည်းနည်းတစ်ခါထွက်နည်းတစ်ခါဝင်ပါပဲအပိုင်းလိုက်အပိုင်းလိုက်ဆက်ထုံးနေတဲ့တတိယဇန်ကြီးတန်းထားတဲ့ကျူးတစ်ချောင်းလိုပါပဲ။ဒါပေမဲ့စက်ထုံးတွေကိုမြင်မြင်နိုင်ရတော့ကျူးတစ်ချောင်းလေးလိုထင်ကြတာပါ။ဒါကြောင့်ငါကတော့ဗနင်းနှစ်ရှိပြီ။သူကတော့ဗနင်းနှစ်ပေါ့ဆိုပြီးတက်မှတ်ပြောဆိုခေါ်တော့သုံးဆွဲနေကြတာပါ။နေစင်းမှာပညာရှာဒုတိယအရင်မှာဥစ္စာရှာတက်တဲ့အရေးကြမှာဘာဝနာရှာဆိုတဲ့ရှင်းစကားတွေကလည်းတရားအထုတ်ဖြစ်ဖို့အဟံတားလို့ဖြစ်တတ်ပါတယ်။တင်စင်ရင်ပြီးမှလုံးမယ်ဆိုရင်တော့လေတဘောကလုံးကစိတ်အားလူအားဉာဏ်အားတွေကိုအဆမတန်ခိုင်းခဲ့လို့ကံအညာတွေကလည်းဖုတ်ဖုတ်ကြည်ပြီးတုံးမြာဖြစ်နေပါပြီ။ကံမွေးဉာဏ်မွေးတဲ့အခါမှာဘာဝနာပွားဥမှဆိုရင်ဉာဏ်အရာဖြစ်တဲ့ဝိပဿနာကိုထူပေါင်းဖို့ရာအာအတော်နေနေပါပြီ။အဲဒီအချိန်တုန်းကလည်းအရွယ်ရဲ့မှန်ရာထူးရှိဆုံးကလည်းရာထူးရဲ့မှန်ပစ္စည်းဥစ္စာရှိဆုံးကလည်းပစ္စည်းဥစ္စာရဲ့မှန်တွေကစိတ်ထဲမှာတသက်လုံးနေရယူထားခဲ့လို့မှန်ဆိုတာကတော်တော်နဲ့ကြောက်မလွယ်ပါဘူး။မှန်မကြရင်တရားမှလည်းဟန်မကြနိုင်တော့ပါဘူး။သို့တော့ကတင်းမင်းခေါ်ရာကိုဒိဋ္ဌိတန်းတန်းကြီးနဲ့လိုက်ပါသွားရင်တဏှာထဲမှာမြုပ်ခါမြုပ်ခါနဲ့တွားရတော့မှာပါ။အဲ့ဒီတော့တေမင်းလာခေါ်တဲ့အချိန်မှာတချိန်ကကိုစုကင်ထားတဲ့အရင်ရာဓုပစ္စည်းဥစ္စာဆိုတဲ့မန္တွေနဲ့တေမင်းကိုကင်ပေါက်လိုက်ပါတော့လားကင်ပေါက်ဖို့နေနေသတာလှုပ်ထားခဲ့တဲ့ညကံတွေကာယကံဝစီကံမနောကံတွေနဲ့အဲ့ဒီကံတွေကြောင့်နေနေရတဲ့ကံမနမိတ်တွေတွားရတော့မယ်လားရတဲ့ဂရိနမိတ်တွေကိုမြင်နေကြရင်နောက်ဆုံးအချိန်မှာခန္ဓာကိုယ်ရင်းကဓာတ်ကြီးလေးပါပေါက်ကွဲလွတ်စင်ပြိုကျပျက်စီးကုန်လို့ခံရမဲ့ဒုက္ခဝေဒနာနဲ့ဒယန္တန်တဲ့တွေကြောင့်ဘလို့မှတန်ကြန်တိုက်ဆက်တုန်ရလို့ မရနိုင်တော့ပါဘူးဒီချိန်မှာကိုရင်မင်းစွန်းတော့ပါဘူးကွာလို့တေချင်းတရားကပြုံးပြုံးလေးနဲ့ခေါ်ပြီးခေါ်သွားတော့မှာပါအဲဒီတော့လေငကူကလေးကကြောင်ရင်းစက်ရှိတဲ့တေချင်းတရားခွဲရနောက်ကိုမလိုက်ချင်လိုက်ချင်နဲ့ကြောက်ကန်ကန်ပြီးလိုက်သွားရအောင်ပါဒါကြောင့်တည်ခြင်းတရားကိုကိုယ့်ရဲ့စိတ်ထဲမှာအစိုးရကြီးတွေကကြိုတင်လက်ခံနှလုံးသွင်းထားဖို့အလွန်နဲ့အရေးကြီးလာပါလေ။လောကထဲမှာလွယ်လွယ်ပြောနေကြတဲ့စကားလုံးဝဟရာတွေကမိထုခေါ်ပြောပုံစံမျိုးနဲ့တန်ရောင်လိုက်ပြီးငါလေးတရားမှာပဲဆိုပြီးခပ်ပြောပြောလုပ်နေပါနဲ့။တေကူတရားမှာပဲဆိုတာအတိအကျလက်ခံအတိအကျနှလုံးသွင်းနေမှာတည်ခြင်းတရားနဲ့ရင်ဆိုင်နေတဲ့တရားတော်ရဲ့ခွန်အားတွေကိုကိုယ်စိတ်တန်တာမှာမွေးမြူမှုစိတ်အင်အားကြီးထွက်လာမှာပါ။ဘုရားဆရာတော်ဘုရားကြီးကငါသည်မုတ်ချတရားမည်အချိန်တိုင်းကလူတော်သည်အသေးမဥခင်ညံဥအောင်အာထုတ်ပါတော်မည်ဆိုတဲ့စကားကိုလွယ်လွယ်ပေါ့ပေါ့ပြောခဲ့ငါနေတာမဟုတ်ပါဘူး။အရဟံမင်းညာတော်ရရှိသွားခဲ့ပြီမို့ကိုယ်တိုင်တန်လျာကလွံ့မြောက်ခဲ့ပြီဖြစ်တယ်လို့ဝိညာဉ်တွေကလည်းတန်လျာကလွံ့မြောက်စေလို့တဲ့ဘိယူနာဓာတ်အပြည့်နဲ့ပျော်ဟောမိမ့်မှန်သွားခဲ့တာပါ။ယောဂီကိုယ့်ကိုယ်ကိုငါတကယ်တရားမယ်ဆိုတာတင့်စိတ်နှလုံးအရဲ့အနှဆိုင်ဆုံးနေရာတိလက်ခံယုံကြည်တိမ့်ဆေးရှုပ်ပွားလိုက်ပါ။ဒါဆိုရင်မဒီကိမှာဘာတွေလုပ်သင့်တယ်ဆိုတဲ့အဖြေတွေတင်တွေ့ပါလိမ့်မယ်မှန်ကန်တဲ့အလေးနက်တွေတင်မြင်လာပါလိမ့်မယ်ဒါကြောင့်သတ္တုရလက်ခတ်တရားရဲ့၄ပါးမြောက်တရားတစ်ခုဖြစ်တဲ့တည်ခြင်းတရားပုံလက်ခံရှုမြင်ခြင်းဟာတင့်ရဲ့ဓမ္မဖြစ်မှာဓမ္မဉာဏ်မျိုးပုံမှုအစွမ်းထက်လာအောင်ကြီးစွာသောထောက်ပံ့ဖြစ်လာလိမ့်မယ်ဆိုတာတင်သိလာပါလိမ့်မယ်နောက်ဆုံးမှာတည်ခြင်းတရားတည်ပြီးရင်တင်ရဲ့မိတ်ဆွေတယောက်ဖြစ်တင်လက်ခ